လာမယ့်အောက်တိုဘာလလယ်မှာအပြည်ပြည်ဆိုင်ရာတပ်တူတွင်နီလာခံရန်ကုန်မှာကျင်းပပါလိမ့်မယ်။တရားစာတထုတ်ယူမှုဥပဒေအတက်ပညာနဲ့ထုတ်ယူတဲ့နီလန်းတွေကိုဆွေးနွေးလိမ့်မယ်လို့သိရပါတယ်။ဒီအထက်မှာလူအဖွဲ့အစည်းကိုအန္တရာယ်အများဆုံးပေးနိုင်တဲ့ကြောင်ပြီးသွေးအကြောင်းဆွေးနွေးမလားဆိုတာကိုတော့မသိရသေးပါဘူး။ကြောင်မီသေးသုံးဆက်ယုံကသာရက်စစ်ဓာအားမြင်းမြန်ဆန်းဆန်းထုတ်ပေးနိုင်တယ်လို့လွန်ခဲ့တဲ့ဇန်နဝါရီလကကျင်းပတဲ့ရက်စစ်စွမ်းအားညီလာခံမှာစွမ်းအင်ဝင်ကြီးဌာနကပြောသွားပါတယ်။ကြောင်မီသေးသုံးဓာအားပေးဆက်ယုံတိုးချဲ့မဲ့ပုံပါပဲ။ဒေသခံပြည်သူလူထုကန့်ကွက်တာကိုဂရုမစိုက်ပဲတိစောက်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကတီချစ်ကြောင်မီသေးဆက်ယုံရဲ့သတင်းစိုးတွေကြောင့်ကြောင်မီသေးကိုလက်မခံကျင်ကြပါဘူး။ရှမ်းပြည်နယ်လွှတ်တော်ကတောင်ထုတ်ဖော်ပြောဆိုတာမျိုးမလုပ်လို့လားတွေ့ရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မှာကြောင်မီးသွေးတူးတဲ့ကိစ္စကိုတောင်ကြီးမြို့မှာဇူလိုင်လကကျင်းပတဲ့ပြည်နယ်လွှတ်တော်မှာမေးတဲ့အခါနေပြည်တော်ကသာမေးဖို့အကြောင်းပြန်တယ်လို့သိရပါတယ်။ရှမ်းပြည်နယ်အစိုးရကမပြောချင်လို့လားတကယ်မသိလို့လားဆိုတာစဉ်းစားစရာဖြစ်နေပါတယ်
။ကြောင်မီးသွေးလေးမျိုးလောက်ရှိပေမဲ့အကျန်းအဖျင်းအပြော့မျိုးနဲ့အမာမျိုးဆိုပြီးနှစ်မျိုးခွဲနိုင်ပါတယ်။အပြော့စားအညိုရောင်ကြောင်မီးသွေးဟာပတ်ဝန်းကျင်ကိုအထူးခိုက်ဆုံးပါမြမကြီးကကြောင်မီးသွေးဟာအပြော့စားဖြစ်လို့ပဝန်းကျင်ကိုအများဆုံးညဉ့်ဉန်းစေတဲ့အတွက်လူမှုစန္ဒပြကန့်ကွက်ပွဲတွေရှိနေတာဖြစ်ပါတယ်။ကြောင်မီးသွေးတွင်းတွေဟာဟင်းလင်းပွင့်တွင်းဖြစ်တာမို့မြေပေါ်ကတူးယူရပြီးထုတ်ယူတဲ့ပမာဏများလေလေတူးယူတဲ့နေရာကျယ်ဝန်းလေလေဖြစ်ပါတယ်။ဥပမာ2005မှာပြီးစီးတဲ့တီချစ်တားဆက်ယုံဟာဒေသခံလူအဖွဲ့အစည်းကိုဒုက္ခပေးရမှာနာမည်ဆိုးအထွက်ဆုံးဖြစ်ပါတယ်။တီချစ်ကြောင်မီးသွေးလုပ်ငန်းကြောင့်ပဝန်းကျင်ပျက်စီးရဖို့ပအုပ်လူငယ်အဖွဲ့က2017မှာအစီရင်ခံစာထုတ်ပြန်မှုပါတယ်။တီချစ်ဆက်ယုံကိုရပ်ဆိုင်ဖို့ဒေသခံတွေနဲ့အရက်သားအသင်းအဖွဲ့တွေကအခုထိတောင်းဆိုနေကြတော့ဖြစ်ပါတယ
်။ကျောင်းမီးသွေးလုပ်ငန်းကထွက်တဲ့မီးခိုးနဲ့အမုတ်ဟာလေရည်ဓုကိုညှိနှိုင်းစေတာမို့လူမှုကျန်းမာရေးကိုအန္တရာယ်ပေးပါလေ။အပျော့စားဖြစ်တဲ့အတွက်ကျောင်းမီးသွေးဘုံအလိုလိုမီးလောင်လိုထွက်လာတဲ့အနံ့ဆိုးဟာအတော်ဒုက္ခပေးပါလေ။ကြောင်မီးသွေးဆက်ယုံကထွက်တဲ့မီးခိုးမှာပါလာတဲ့အစိတ်ဓာတ်ဟာသဘောဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။ဆက်ယုံတရွိုက်ကရွာဒီမှာလူဦးရေ90ရာခိုင်နှုန်းဟာအရေးပြားရရနဲ့ရောဂါခံစားနေရတယ်လို့ဆိုပါတယ်။တိုင်းနိုင်ငံမြောက်ပိုင်းကကြောင်မီးသွေးသုံးမဲမော်လျှက်စစ်တားဆက်ယုံကထုတ်ပြန်လိုက်တဲ့အစိတ်ငွေကိုရှူရှိုက်မိလို့ရောဂါတွေခံစားရသူပေါင်းထောင်ပေါင်းချီနေပြီဖြစ်ကြောင်းသိရပါတယ
်။တနင်္လာရီတိုင်းကကြောင်မီးသွေးသုံးတားဆက်ယုံတွေအတွက်ကြောင်မီးသွေးစီမံကိန်း6ပုံကိုဒဝဲခရိုင်အရတားအဖွဲ့တွေကဘန်းချောင်းကြောင်မီးသွေးတူးဖော်ရေးအစီရင်ခံစာကိုလွန်ခဲ့တဲ့အောက်တိုဘာကထုတ်ပြန်ထားပါတယ်။စစ်အစိုးရက2010မှာမေဖလာဝါကုမ္ပဏီကိုလုပ်ပိုင်ခွင့်ချပေးပါတယ်။မေဖလာဝါဟာငွေကြေးခေါ်ဝါချမှုနဲ့မှောင်ခိုလုပ်ငန်းမှာနာမည်ကြီးတဲ့ခရိုနီကုမ္ပဏီပါ။ဦးသိန်းစိန်အစိုးရလက်ထက်ရောက်တော့ KNU ကရင်နဲ့နက်ကိုင်အဖွဲ့ကလည်းမေဖလာဝါနဲ့တခြားကုမ္ပဏီတွေကိုကြောင်မီးသွေးတူးခွင့်ပြုပါတယ်။ဒေသခံတွေကန့်ကွက်နေတဲ့ကြားကဆက်လုံနေတာကြောင့် NLD အစိုးရတက်လာတဲ့အခါ2015ဇူလိုင်မှာမေဖလာဝါကုမ္ပဏီရဲ့လုပ်ပိုင်ခွင့်ကိုပြန်လည်ဆန်းစစ်ရမယ်လို့တပ်ထုတွင်ဝန်ကြီးဌာနကဆိုပါတယ
်။ဘန်းချောင်းဒေသမှာမေဖလာဝါနဲ့ထိုင်းကုမ္ပဏီနှစ်ခုကြောင်မီးသွေးထုတ်ယူနေတာ3နှစ်လောက်ရှိပြီမို့သဘာဝပတ်ဝန်းကျင်ပျက်စီးပြီးဒေသကလူအဖွဲ့အစည်းမျက်နှာဆုံးရှုံးတာလည်းများလာပုံရပါတယ်။ဒါကြောင့်ဒေသခံတိုင်းရင်းသားတို့ရဲ့ချမ်းမြေအသက်မွေးမှုကျန်းမာရေးလုံခြုံရေးနဲ့သဘာဝပတ်ဝန်းကျင်မထိခိုက်ရေးစတဲ့ကိစ္စတွေကိုတင့်တော်တဲ့နီလန်းတွေနဲ့ဖြည့်ရှင်းနိုင်တဲ့အသည့်ဘန်းချောင်းကြောင်မီးတွေလုပ်ငန်းကိုရပ်ဆိုင်ထားဖို့ပြည်ထောင်စုအစိုးရတိုင်းဒေသကြီးအစိုးရနဲ့ KNU တရင်အမျိုးသားအစည်းအရုံးတို့ကိုအစီရင်ခံစာမှာပန်ချထားပါတယ်။ချိန်မယုံရေးဒဝဲမြိတ်စတဲ့ဒေသတွေမှာထိုင်းကုမ္ပဏီတွေကြောင်မီးတွေသုံးဆက်ယုံတိစောက်နေတာကိုဒေသခံတွေကကန့်ကွက်ဆန္ဒပြနေပါတယ်။ဘီလမြေလုပ်ငန်းမှာသုံးဖို့ကြောင်မီးသွေးသုံးဓာတ်အားဆက်ယုံတိစောက်တာဖြစ်လို့ကုမ္ပဏီတွေအတွက်ဒေသခံတွေကအနစ်နာခံရတယ်လို့ဖြစ်နေပါတယ်။ပြည်သူလူထုနစ်နာမှုသဘောပတ်ဝန်းကျင်ပျက်စီးမှုဥပဒေချိုးဖျက်မှုစတာတွေနဲ့ပတ်သက်ပြီးတတ်တူတူပေါ်ရေးကုမ္ပဏီ30ကိုစစ်ဆေးမယ်လို့တနင်္လာနေ့တိုင်းအစိုးရကဆိုပါတယ်။တတ်တူတွင်လုပ်ပိုင်ခွင့်ကိုလည်းနောက်ထပ်ချပေးတော့မှာမဟုတ်ကြောင်းသိရှိရပါတယ်ခင်ဗျာ။